ယူကရိန်းမှာဇပိုရီရှားနျူကလ িয়ার တာအပိတ်စင်မှာရုရှားတပ်တွေတင်ပိုက်ထားတာအဆုံးသတ်ဖို့နိုင်ငံတကာနှုတ်မြူဆွမ်းရေးအေဂျင်စီ IAEA ဘုတ်ဖွဲ့ရဲ့ဩစတြီးယားနိုင်ငံဗီယက်နမ်ရုံးချုပ်ကတကပိတ်စည်းဝေးမှာဆုံးဖြတ်လိုက်တဲ့အကြောင်းတန်တမာတိုင်ဝမ်ကပြောပါရယ် IAEA ဆုံးဖြတ်ချက်မှာတော့ဇပိုရီရှားပါဝင်ယူကရိန်းနိုင်ငံကနျူကလ িয়ার စက်ရုံတွေမှာရုရှားရဲ့လုပ်ရည်တွေနဲ့တိုက်ခိုက်မှုတွေကိုချက်ချင်းရပ်ဖို့တောင်းဆိုထားတာပါဖွဲ့ဝင်35ယောက်ပါဝင်တဲ့ဘုတ်ဖွဲ့မှာတရုတ်နဲ့ရုရှားနှစ်နိုင်ငံကကန့်ကွက်ခဲ့ပြီးထောက်ခံမဲ26မဲမဲမပေးတာ9မဲနဲ့ဆုံးဖြတ်ချက်ကိုအတည်ပြုလိုက်တာဖြစ်ပါတယ်။ဇပိုရီရှားနျူကလ িয়ার စက်ရုံကိုစစ်ဘက်ကတိမ့်ပိုက်ထားတာကြောင့်မတော်တဆဖြစ်နေတဲ့အန်ဒီတိတိကျကျတိုးလာနေပြီးယူကရိန်းနိုင်ငံသားမကအိမ်နီးချင်းတွေနဲ့နိုင်ငံတကာအတိုင်းဝိုင်းကိုပါထိခိုက်နိုင်တယ်လို့လည်းဆုံးဖြတ်ချက်မှာဖော်ပြထားတာပါ။ရုရှားစစ်တပ်နဲ့ရုရှားနျူကလ িয়ার လုပ်ငန်းရော့စတိုတွန်အနေနဲ့နျူကလ িয়ার စက်ရုံကိုယူကရိန်းအာဏာပိုင်တွေထံပြန်လည်လွှတ်ပြောင်းပေးဖို့လည်းဆုံးဖြတ်ချက်ထဲမှာထည့်သွင်းထားပါတယ်။အဲဒီဆိုင်ရာရုရှားကိုယ်စားလှယ်ကတော့အနောက်နိုင်ငံတွေရဲ့အကူအညီနဲ့ယူကရိန်းတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အချက်ကိုဆုံးဖြတ်ချက်ထဲမှာထပ်သွင်းဖော်ပြမထားဘူးဆိုပြီးကြေညာချက်ထုတ်ပြန်ကန့်ကွက်ခဲ့တာပါ။ဥရောပတိုင်းမှာအကြီးဆုံးဖြစ်တဲ့ဇပိုရီရှားနျူကလ িয়ার စက်ရုံကိုမချသိရင်ဒရင်ပတ်တွေအတွင်းအချင်းချင်းတိုက်ခိုက်ခံရတာကြောင့် IAEA ကစိုးရိမ်နေတာဖြစ်ပါတယ်။တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ရုရှားနဲ့ယူကရိန်းတို့ကအပြန်အလှန်အပြစ်ဖို့နေတာဖြစ်ပါတယ်။